ကျန်းကတ်တူကွေးယောဂဖြစ်ပွားတာကိုကိုင်းတွဲရမှာမြန်မာစစ်အစိုးရဟာအရင်ငါးချက်ပို့ပြီးတော့ပွင့်လင်းလာတယ်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပုံမှန်ပူးပေါင်းဆောင်ရွက်လာတယ်အဲဒါပေမဲ့မြန်မာနိုင်ငံမှာကျန်းကတ်တူကွေးယောဂပြန်ပွားတာကိုဟန်တားနိုင်ဖို့အတွက်တော့နိုင်ငံတကာအကူအညီတွေကိုပို့လိုအပ်မယ်မြန်မာပြည်သူတွေထဲမှာလည်းယောဂနဲ့ပတ်သက်လို့အသိပညာဖြန့်ဖြူးတာကိုပို့လိုရမယ်လို့ RFAU ပြောဆိုပါတယ် FAU ကမ္ဘာကုလသမဂ္ဂစာနယ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့မြန်မာနိုင်ငံရုံးတာဝန်ခံ Mr. Tan Zhanping ကလက်ရှိကြက်ငှက်တကွေးရောဂါတွေ့ရှိတာနဲ့ပတ်သက်လို့မြန်မာအစိုးရဆောင်ရွက်နေပုံကိုအခုလိုတုံ့တက်ပါတယ်
The government attitude is more positive than before because they already set up a national coordination committee and asked
မြန်မာအစိုးရရဲ့သဘောထားဟာအလုပ်ပြအောင်လုပ်မယ်ဆိုတဲ့သဘောအကောင်းဘက်ကိုအရင်ကထက်ပိုပြီးတော့ရှေ့ရှုလာပါတယ်ဒီယောဂါနဲ့ပတ်သက်ပြီးတော့တမျိုးသားလုံးအတိုင်းအတာနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်နိုင်မဲ့အဖွဲ့ကိုဖွဲ့စည်းခဲ့တယ်အဲဒီအဖွဲ့မှာ FAO ရော WHO ကမ္ဘာကျန်းမာရေးအဖွဲ့ရောအဖွဲ့ဝင်ဖြစ်နေပါဝင်ပါတယ်မြန်မာအစိုးရဟာသတင်းအချက်အလက်တွေကိုလည်း FAO နဲ့ WHO တို့ကိုမျှဝေပေးခဲ့ပါတယ် FAO WHO နဲ့တွဲပြီးတော့ဒီကြက်ငှက်တုတ်ကွေးရောဂါဟန်တာရေးစီမံခန့်ခွဲမှုနဲ့တမျိုးသားလုံးအဆင့်မဟာဗျူဟာချမှတ်နိုင်ရည်ကိုဆောင်ရွက်နေပါတယ်ချုပ်ပြောရရင်တော့အစိုးရရဲ့ကင်တွဲပုံဟာအရင်ငှက်ထပ်ပို့ပြီးတော့ပွင့်လင်းမှုရှိလာတာပါပဲလို့ Mr. Tan Zhanping ကပြောဆိုသွားတာပါဟုတ်ကဲ့ Mr. Tan Zhanping ကပုံမပွင့်လင်းလာတယ်လို့ပြောပေမဲ့အခုချိန်ထိမြန်မာအစိုးရပိုင်သတင်းစာတွေ TV ရုပ်မြင်သံကြားတွေမှာတော့ဒီသတင်းပါလာတာမတွေ့ရသေးပါဘူးအဲ့ဒီလိုအချိန်နဲ့မှာပြည်သူလူထုကိုအမှန်အမှန်တိုင်းအသိပေးဖို့ကအရေးမကြီးဘူးလားခင်ဗျ
After this case out of breath the Ministry of Livestock they also sent the statement to the newspaper they want to publish to let the Myanmar people know
ဒီယောဂါတွေ့ရှိပြီးတဲ့ကဆက်လို့အစိုးရမွေးမြူရေးဌာနကယောဂါတွေ့ရှိတဲ့အကြောင်းမြန်မာပြည်သူတွေကိုအသိပေးဖို့ကြေညာချက်တစ်စောင်ရေးပြီးတော့အစိုးရသတင်းစာတွေကိုပေးပို့ပါတယ်ဒါပေမဲ့ဒီကနေ့မတ်လ14ရက်နေ့တို့သတင်းစာတွေမှာတော့ခင်ဗျားပြောသလိုပဲဖော်ပြထားတာမတွေ့ရပါဘူးကျွန်တော်သိသလောက်တော့သတင်းစာဘက်ကဒါကိုဆက်ပြီးတော့စောင့်ကြည့်စစ်ဆေးခြင်းတဲ့သဘောမျိုးဖြစ်ပါတယ်အဲမကြာခင်တော့ဒီသတင်းဖော်ပြမယ်ထင်ပါတယ်လို့မစ္စတာတန်ကပြောဆိုသွားတာပါ FAO ရဲ့ပြောဆိုချက်အရတော့မန္တလေးကကြက်သေးတွေမှာ H5N1 ပိုးတွေ့ရတာမှန်ကန်ကြောင်းရန်ကုန်ရှိဓာခွဲကမှမတ်လ၈ရက်နေ့ကအတည်ပြုနိုင်ခဲ့ပြီးတော့ဒါနဲ့ပတ်သက်လို့ထပ်မံအတည်ပြုချက်ယူနိုင်ဖို့အတွက်ပိုးနမူနာကိုထိုင်းနိုင်ငံနဲ့ဩစတြေးလျနိုင်ငံရှိဓာခွဲကန်တွေကိုဒီကနေ့မနက်ကပဲပို့လိုက်တယ်လို့ဆိုပါတယ်။ဟုတ်ကဲ့မစ္စတာတန်ခမဒါဖြစ်ရင်ဒီမန္တလေးမှာပဲဒီယောဂါကြောင့်ကြက်တင်မကဘူးလူတော်အသေးအပြောက်ရှိတယ်ဆိုတဲ့တဲ့ချို့ကိုကြားနေရပါတယ်။ဒါတွေကိုရော FAO ကအတည်ပြုပေးနိုင်ပါသလားခမ
No any human cases announced. No any human cases. Just among the chickens.
လက်ရှိအချိန်ကြီးတော့မြန်မာနိုင်ငံမှာကြက်ငှက်တုတ်ကွေးကြောင့်လူသေးတာမရှိသေးပါဘူး။ကြက်တွေသေးတာကိုပဲကျွန်တော်တို့အတည်ပြုနိုင်ပါတယ်လို့ Mr. Tan Zhanping ကပြောဆိုသွားတာပါ။ကြက်တွေမန္တလေးမှာသေးတယ်ဆိုတော့ကျန်တဲ့ဒေသတွေမှာရောဒီလိုကြက်သေးတဲ့တွေကိုကြားရပါသလားလို့မေးကြည့်တော့
At this moment only in Mandalay, but in February they also found some chicken that in Sagan division but in Sagan division
ခုချိန်မှာတော့မန္တလေးမှာပဲတွေ့ရပါသေးတယ်ဒီနှစ် February လတုန်းကတော့စကိုင်းတိုင်းမှာကြက်တချို့သေးတာကိုတွေ့ခဲ့ရပါတယ်အဲဒါပေမဲ့ကြက်သေးတွေကိုစစ်ဆေးကြည့်တော့ကြက်ငှက်တကွေးရောဂါနဲ့သေးတာမဟုတ်ဘူးလို့ Mr. Tan ကဖြေဆိုသွားတာဖြစ်ပါတယ်ကောင်းပါပြီမန္တလေးဟာမြန်မာနိုင်ငံရဲ့ဒုတိယမြို့တော်ဖြစ်ပါတယ်အဲဒါကြောင့်မို့မန္တလေးမှာကြက်ငှက်တုတ်ကွေးရောဂါနဲ့ကြက်တွေတည်တဲ့ကိစ္စဟာသိသာမြင်သာဖြစ်နိုင်ပါတယ်။အဲဒါမဲ့ကဝေးလံနဲ့တိုင်းရင်းသားဒေသတွေမှာဒီရောဂါဖြစ်နေမဲ့ဆိုရင်ဒါကိုလှည့်လည်မြန်မြန်သိနိုင်မှာမလားခင်ဗျ။ FAO အနေနဲ့ကဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လောက်များစိုးရိမ်မှုရှိပါသလဲခင်ဗျ။
Of course yeah that's why FAO apply a project proposal to strengthen the surveillance system in the country.
ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်အထူးပဲစိုးရိမ်ပါတယ်။အဲဒါကြောင့်မေ FAO အနေနဲ့လက်ရှိမြန်မာနိုင်ငံတွင်စောင့်ကြည့်စစ်ဆေးမှုစနစ်ကိုပိုမိုအားဖြင့်နိုင်မှုအတွက်စီမံကိန်းတစ်ခုကိုအစိုးပြုတင်သွင်းထားပါတယ်။အထူးသဖြင့်ဝေးလံတဲ့ဒေသတွေခင်ဗျားပြောတဲ့တိုင်းရင်းသားဒေသတွေမှာစောင့်ကြည့်စစ်ဆေးမှုတွေကိုပိုလုပ်ရပါမယ်။ဒီစီမံကိန်းကိစ္စကိုပြီးခဲ့တဲ့ဘက်ကဆက်လို့ကျွန်တော်တို့လုပ်နေပါပြီ။ American အကူအညီအဖွဲ့ဖြစ်တဲ့ USAID နဲ့လည်းဒီကိစ္စကိုဆွေးနွေးပြုပါပြီ။မြန်မာအစိုးရကလည်းသဘောတူပါတယ်လို့ Mr. Tan ကဖြေဆိုသွားတာပါ။ လက်ရှိမှာတော့မြန်မာနိုင်ငံဆိုင်ရာကမ္ဘာကုလသမဂ္ဂအဖွဲ့ရဲ့လက်အောက်မှာနိုင်ငံတကာအဖွဲ့အစည်းတွေဟာစုပေါင်းညှိနှိုင်းပြီးတော့ဆောင်ရွက်ဆရာရှိတော်တွေကိုဆောင်ရွက်နေပါတယ်။လာမယ့်နှစ်ရက်အတွင်းမှာ FAO ဒေသဆိုင်ရာယုံကကျွမ်းကျင်သူတွေလာရောက်ပြီးတော့မြန်မာနိုင်ငံကစက်မှတ်မွေးမြူရေးခြံတွေကိုဆက်စည်းမှုလုပ်ပါလိမ့်မယ်။မြန်မာနိုင်ငံအနေနဲ့နိုင်ငံတကာကအကူအညီတွေကိုပုံမလိုအပ်လိမ့်မယ်။ဒါအပြင်ပြည်သူလူထုကြားထဲမှာဒီယောဂါနဲ့ပတ်သက်ပြီးတော့အသိပညာပေးမှုတွေကိုလည်းပုံမလိုရပါလိမ့်မယ်လို့ FAO ကုလသမဂ္ဂစာနာရေးခါနဲ့စိုက်ပျိုးရေးအဖွဲ့မြန်မာနိုင်ငံအတာဝန်ခံ Mr. Tan Zhanping က RFA ကိုပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ။